ဒီနှစ်2022ခုနှစ်အတွက်နိုဘယ်ညီညွတ်ရေးဆုကို Belarus နိုင်ငံကလူခွင့်ရေးဦးဆောင်လှုပ်ရှားသူတဦးနဲ့အတူ Ukraine လူခွင့်ရေးအဖွဲ့တစ်ခုနဲ့ Russia လူခွင့်ရေးအဖွဲ့တစ်ခုတို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ဒီနှစ်အတွက်နိုဘယ်ညီညွတ်ရေးဆုကိုအကျဉ်းချခံရတဲ့ Belarus လူခွင့်ရေးတက်ကြွလှုပ်ရှားသူ Alex Bialyatsky နောက် Russia လူခွင့်ရေးအဖွဲ့ Memorial နဲ့ Ukraine လူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တဲ့ဆိုပြီးတော့စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌ Barrett Anderson ကဒီကနေ့ပဲကြေညာသွားခဲ့တာပါ။သူတို့ဟာ Belarus, Russia နဲ့ Ukraine နိုင်ငံတွေမှာငြိမ်းချမ်းရေးလူအခွင့်အရေးနဲ့ဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တဲ့ဆိုပြီးစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်။သူတို့ကနိုင်ငံအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကိုးစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပုံမရရှိလာအောင်နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်။ဒီနှစ်စုရှင်တဦးဖြစ်တဲ့ Alex Bialyatsky ဟာပြီးခဲ့တဲ့နှစ်တုန်းကဘယ်လာရုစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့ပြီးအတိုက်အခံတွေအင်အားသုံးနှိမ်နှင်းခံရတဲ့အချိန်မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။ဒီနေ့နိုဘယ်ညီညွတ်ရေးဆုအတွက်ဆုငွေ Sweden Krona 10သန်း American Dollar ဒီတသန်းနီးပါးကိုတော့ရွှေနဲ့အတူပဲဒီရွှေတစ်စိတ်ဆုကိုတော့ဆုရရှိတဲ့သူတွေအငြိမ်းမြခွဲဝေယူကြမှာဖြစ်ပါတယ်ရှင်။